အမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြကြတဲ့တပိတ်မောက်ကျောင်းသားစစ်ကြောင်းဟာမြင်းကျက်မျိုးကအထွတ်တောင်သာမျိုးကိုအသွာဒီကနေ့မှပြဿနာတချို့ရှိခဲ့ပြီးတော့လေအခြေအနေတချို့တင်းမာတာတွေဖြစ်ခဲ့ပါတယ်။ဒီလိုပြဿနာတွေဖြစ်ရတာဟာအစိုးရဘက်ကကျောင်းသားတွေနဲ့စေတနာအမှန်နဲ့မဆွေးနွေးခဲ့တာကြောင့်အခုလိုတင်းမာမှုတွေဖြစ်ရတာလို့ NLD ပါတီရဲ့ပြောခွင့်ရသူဦးညာဝင်းကသူ့ရဲ့ကိုယ်ပိုင်သဘောထားကိုပြောပါတယ်။
တို့ NLD ပါတီရဲ့သဘောထားတော့ကျွန်တော်ပြောလို့မရပါဘူးเนาะလောလောဆယ်ကျွန်တော်တို့ကြည့်ရလဲမဆုံးရလေကျွန်တော်သဘောထားကျွန်တော်ပြောမှာဒီဥစ္စာကကျောင်းသားဒီရဲ့ဒီဥပဒေရေးရာကိစ္စဒါဥပဒေနဲ့ပတ်သက်တယ်ဥပဒေရေးရာကိစ္စဖြစ်နေတာကြားပြီးဖြစ်နေတာကိုအစိုးရကစေတနာနဲ့ဝင်ရောက်ခြင်းရှင်းနေညှိနှိုင်းနေမလုတ်ခဲ့ဘူးမလုတ်ခဲ့လို့ဒီအဆင်းရောက်ဒီအဆင်းရောက်တဲ့အခါမှာထပ်ပြီးတော့လုတ်တဲ့နေရာမှာလဲကျောင်းသားတွေကိုရပ်ထားပါတို့ကဘယ်လိုလုပ်မလဲသူတို့ပြောလို့မရအောင်တကယ်စေတနာနဲ့ညီနိုင်မယ်ဆိုရင်ကျောင်းသားတွေကရိုင်းမှာမဟုတ်ဘူးကျွန်တော်တို့အဲ့လိုပဲယူတာပညာရေးအခြေအနေမှာမှုဆိုရင်တိုင်းပြည်ရေးလည်းမကောင်းဘူးနော်တိုင်းပြည်ရေးကပညာရေးပုံကအခြေတည်တယ်ပညာရေးနဲ့ပတ်သက်ပြီးတော့အခုကွဲပြားနေတဲ့အချက်ကသိက္ခာကိစ္စရေမဟုတ်ဘူးတကယ်မညှိလို့ပါစေတနာနဲ့မညှိလို့ညှိရင်ပြေလည်စရာရှိပါတယ်ကျောင်းသားများဘက်ကလည်းအခုချိန်မှာတော့နောက်ဆုံးဖို့အခြေအနေမရှိတော့ဘူးလို့ကျွန်တော်တို့အဲ့လိုပဲညင်
မြူသားပညာရေးကိုရပ်ပေါင်း60အတွင်းအစိုးရကပြင်ဆင်ဖို့အကြောင်းကြားဖို့အတွက်ကျောင်းသားတွေကပြောခဲ့ပြီးမယ်။ဘာမှတုံ့ပြန်တာမရှိတာကြောင့်အထွေထွေသပိတ်ကြီးဆင်နွှဲဖို့အတွက်ကျောင်းသားတွေကစတင်ခဲ့တာဖြစ်ပါတယ်။ကျောင်းသားတွေအနေနဲ့အခုလိုလွတ်လပ်တဲ့ပညာရေးစနစ်တစ်ခုအရဖို့အတွက်တောင်းဆိုနေတဲ့အပေါ်ကိုသူ့အနေနဲ့လက်ခံပြီးတော့စနစ်တစ်ခုကနေတစ်ခုအပြောင်းအလဲမှာတော့အချိန်အတိုင်းတာတစ်ခုယူဖို့လိုမယ်ဆိုတာကိုလည်းကျောင်းသားတွေဘက်ကနားလည်စီခြင်းနဲ့လို့သမရရဲ့ပညာရေးအကြံပေးအဖွဲ့ရဲ့ခေါင်းဆောင်တူဖြစ်တဲ့ဒေါက်တာဒေါ်ရင်ရင်တွေကလည်းပြောပါတယ်
။ပညာရေးစနစ်ကပြန်ကောင်းအောင်လုပ်ဖို့လိုတယ်ဆိုတော့ဒါလူတိုင်းတော့လက်ခံနော်အခုအားနေချက်အများကြီးရှိတယ်ဆိုတာအဲ့တော့ဒီကျောင်းသားတွေကကောင်းတာဖြစ်စေခြင်းနဲ့ကျမတို့လိုပညာရှင်တွေလည်းအကောင်းဆုံးဖြစ်အောင်လို့လုံးဝဒီအမျိုးသားပညာရေးဥပဒေကိုလှုပ်လိုက်တာပဲလှုပ်လိုက်တာပညာရှင်တွေလှုပ်တဲ့အတိုင်းချက်စုံမဟုတ်ပဲလွတ်တော်ကတဝက်နီးပါးပြင်လိုက်တယ်ဆိုတော့ဟိုပါဘောလေဟိုပညာရှင်တွေလည်းဒီလုံးဒီအမျိုးသားပညာဒီဥပဒေစိတ်တပိုင်းကိုပါတယ်လို့လွတ်တော်တဲ့စိတ်တပိုင်းပါတယ်။ကောင်းပြီ။ကျောင်းသားတွေဥတီချက်ကိုပညာရှင်တွေကျမတို့ပညာရှင်တွေကတော့သူတို့ရဲ့ဒီပညာရေးစနစ်ကိုကောင်းစေခြင်းနဲ့ဆန္ဒဥတီချက်ကိုတော့လွတ်လပ်စေခြင်းနဲ့ဥတီချက်ကိုတော့ကျမအနေနဲ့ကတော့ကိုယ်ပိုင်အနေနဲ့ကတော့ကျမဟိုသဘောတူပါလေထောက်ခံပါလေ။သူတို့လည်းပဲကွာချားချက်ကအချိန်အပိုင်းခြားလေးတစ်ခုပဲကွာသွားတယ်။သူတို့ကချက်ချင်းစီတက်တူတွေအစင်မြင့်ပညာကျောင်းမျိုးကိုအတော်နမီပေးရမယ်။လွတ်လပ်စွာအချုပ်ခွင့်ပေးရမယ်လို့ပြောတယ်။ကျမတို့အနေကျတော့ဟိုဟာပေါ့ပညာရှင်တွေနေတဲ့ဟိုဒီစနစ်မှာဒီအုပ်ချုပ်မှုအတွေ့အကြုံရှိတဲ့ဆရာကြီးတွေဆရာမကြီးတွေနေနေရောဒါလုံးဝဟိုဟာလေမဖြစ်နိုင်ဘူးဘလို့ပဲပြအသွင်ကူးပြောင်းရေးကာလတော့တစ်ခုထားမယ်လို့ယုံကြည်တယ်။နမိတ်တမ်းမြေမှာပူရောင်ကစင်းရဲ့ဖြစ်မယ်။ဥပမာပြောမယ်ဆိုလို့ရှိရင်ဒီမြကြီးနာတို့လရှိုးတို့ကျိုင်းတုံတို့ပခုတ်ကူတို့ရောက်တဲ့ဆရာကြီးဆရာမကြီးပမောက္ခကျုပ်ဒီပမောက္ခကြီးကသူတို့ကသူတို့ဆိုအဲ့ဒီကိုရှောက်ချင်မှရှောက်မှာသူတို့ကအဆန်းညာပို့လိုက်လို့အဲ့ဒီရောက်သွားတာနော်ဆိုတော့မနေ့ပြန်လွတ်လပ်တဲ့စနစ်ပေးလိုက်တယ်ဆိုလို့ရှိရင်ဒီတက်ကတူတွေအဲ့လိုဘောနှစ်ဦးဘိုင်လက်ထရယ်ပေါ့လေပြန်ညှိပြီးတက်ကတူနှစ်ဦးချင်းနှစ်ဦးချင်းညှိပြီးလျှောက်တာဘလို့မလုံလို့မရဘူးအလုံးဒီဒီဘလို့ခေါ်တော့ဒီအလဲဘိုးမှာညှိနိုင်မဲ့အဖွဲတဲ့ရတော့ရှိရမယ်လို့ဆရာမတို့ယုံကြည်တယ်လေအဲ့ဒါအသင်ကူပင်ဝင်းကာလာအတွက်နောက်ပိုင်းကျရင်လည်းဘလို့ပဲပြပြနိုင်ငံပိုင်တက်ကတူတွေဖြစ်တဲ့အတွက်မိမိနိုင်ငံကအားနည်းနေတဲ့အရေးအသွေးအကဲဖြတ်မှုကတော့ဘလို့ပဲပြပြအလဲဘဟုအဖွဲတစ်ဖွဲရတော့ရှိရမှာပဲသဘောတူပါတယ်သူတို့ကသူတို့လွတ်လပ်စွာအုပ်ချုပ်ခွင့်ကဒီပါကျုပ်ရွေးတာအစားအဲ့လိုဖြစ်တဲ့နယ်လို့ဆရာမပြောတာကြားပါပြီ။ဒီတက်ကတူတွေကိုလည်းအုတ်ချုပ်တဲ့အဖွဲ့ထဲမှာအကျောင်းသားတွေကိုယ်စားလှယ်တွေပါပါမယ်ဆိုတော့ဆရာမသဘောတူပါတယ်။ဒါမဲ့ဒီဟိုပါလေအချိန်အပိုင်းခြားပေါ့နော်။စနစ်တည်တည်တော်မှုဟိုလိုတယ်။ဘာဖြစ်လို့အခုအချိန်မှာအဲ့လိုလွတ်လပ်စွာအုတ်ချုပ်ခွင့်ပေးလိုက်ရင်စနစ်တရားဟိုမရှိသိမရှိသေးဘူးမရှိသေးတော့အဲ့လိုဖြစ်နေတယ်လေ။
လွတ်တော်အနေနဲ့တော့အခုဖြစ်နေတဲ့ပြဿနာတွေအားမှာကျောင်းသားတွေနဲ့အတူတာဝန်ရှိတဲ့ဝန်ကြီးဌာနတို့ဘက်ကဆွေးနွေးညှိနှိုင်းဖို့လိုတယ်လို့မြင်ပြီးတော့လွတ်တော်ဘက်ကတော့ညှိနှိုင်းလို့ရတဲ့အချက်တွေပေါ်မှာပြင်ဆင်တာတွေလုပ်သွားမယ်လို့ဥပဒေချမ်းပူပေါင်းကော်မတီရဲ့ဥက္ကဋ္ဌဦးတီခွန်မြတ်ကပြောပါတယ
်။သက်ဆိုင်ရာဝန်ကြီးဌာနတွေညာဆိုင်ပါတယ်။ကျောင်းသားတွေကသူတို့လည်းသူတို့အမြင်နဲ့ပေါ့လေ။အဲဟိုကလုပ်တယ်ဆိုတော့ဘာမှတော့မပြောလို့ပါဘူး။ဆွေးနွေးနေတာကိုဆွေးနွေးလိုက်ပြီးတာပဲဖြစ်စား။နော်ဒါကတော့အင်္ဂါရဲ့အမြင်ပါ။ဆိုတော့ဒ ီဥပဒေကိုစီမံခန့်ခွဲတဲ့ပညာရေးဝန်ကြီးဌာနနဲ့ဒီမှာဒီတော်စုလွတ်တော်ကိုဒါပြင်ဆင်ဖို့သူတို့တင်ရတင်တွင်းရမယ်တင်တွင်းတဲ့အချိန်မှာအဲ့ဒီပုံမှာအပြန်ကြည့်ပြီးမှအဒီကဝိုင်းဝန်းလွတ်တော်ကိုယ်စီဝိုင်းဝန်းဆွေးနွေးပြီးမှဒါပြင်ပြည့်တင်တဲ့ဟာတွေပြင်ပြရမှာပေါ့
အခုဖြစ်နေတဲ့ပညာရေးဆိုင်ရာပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်နှစ်ဖက်အဖွဲ့တွေကြားမှာအမြန်ဆုံးညှိနှိုင်းဖို့လိုတယ်လို့လည်းဒေါက်တာကျော်ရည်ရွယ်ကထောက်ပြပါတယ
်။ဒီပြဿနာစဖြစ်တာဒီသူတို့ဗဟုချုပ်ကံမှုဆိုတာဘာလို့ပြောတာလဲဆိုတော့မြို့သားပညာရေးကော်မရှင်ကိုဆက်မတို့ပညာရှင်အဖွဲ့နဲ့ပညာရေးဝန်ကြီးကတခါမှမပြောခဲ့ဘူး။ဝန်ကြီးတွေပါရမယ်နိုင်ငံတော်အဆင့်ပုဂ္ဂိုလ်တွေပါရမယ်လုံးဝမပြောခဲ့ဘူး။အည်တွေးအကဲဖြတ်ရမယ်။ပူပေါင်းညှိနှိုင်းရမယ်။တရားမျှတမှုရှိအောင်ဒီ stop ဒီပါဒီဒီဆရာလေးဆရာမလေးခဏလေးပါဒီအတွက်မူဝါဒတွေပေါ့လေမူဝါဒကတရားမျှတမှုရှိအောင်ဒါပေမဲ့ကိုကိုတိုင်းဝင်လို့ဘုပြောတာမဟုတ်မူတွေထပ်သွားမယ်အဲ့လောက်ပဲပြောခဲ့တာထဲတာကလွတ်တော်ဟာသွားပြီးထည့်လိုက်တယ်ပညာရေးဝန်ကြီးအဆင့်ပဲနှစ်ယောက်ပါမယ်တွေပါလေဆိုတော့ကျောင်းသားတွေကပြောတော့တာပေါ့အဲ့တော့ပထမအချက်အနေနဲ့လွတ်တော်ကိုပြောချင်ပါလေကျမတို့ဟိုပညာရှင်တွေဟိုဟာပေါ့လေအနောက်အကောင့်ထဲပေါနေတဲ့ဆရာကြီးတွေပါပါတယ်ဆရာကြီးဦးသားဦးတို့တင်ညို့တို့လှုပ်ထားတာတွေကိုတော့နည်းနည်းလေးလေးစားစားရှိပါအဲ့ဒီဟိုအရန်မပြင်ပါနဲ့ပေါ့လေအဲ့ဒီတခုတော့ပြင်ဆင်ပြင်နေမှာလေဒီဝန်ကြီးတွေဘာတွေထည့်ထားတာအဲ့ဒီအဖွဲ့တယ်မှာနော်ပြင်လဲအောင်ဘယ်လိုလုပ်မလဲဆိုတော့ကျောင်းသားတွေကတောင်းဆိုနေတယ်လေဘသူဘဲဝါနဲ့တွေ့မယ်ဒီနေဝင်ဆိုင်နေပါလေအဲ့တွေ့တဲ့အထက်ဆရာမတို့ဟိုအကြံပေးတွေမပါဘူးဆရာမတို့အကြံပေးတွေကဟိုဆုံးဖြတ်ချက်ချတဲ့လူတွေမဟုတ်တော့ပပါတော့ဟိုဆက်လက်ပြီးဆွေးနွေးရမယ်လို့ပဲဆရာမပြောခြင်းနဲ့လေ
ဒါကတော့တမရရဲ့ပညာရေးဆိုင်ရာအကြံပေးအဖွဲ့ခေါင်းဆောင်ဒေါက်တာဒေါ်ရင်ရင်တွင်ပြောပြသွားတာပါရှင်မြို့သားပညာရေးဥပဒေကိုကန့်ကွက်ကြတဲ့ចောင်းသားတွေဟာဒီလ20ရက်နေ့ကစပြီးတော့မန္တလေးဒဝဲနဲ့ပခုတ်ကူမြို့တွေကနေပြီးတော့လမ်းလျှောက်ပြီးတော့ဆန္ဒပြနေကြတာဖြစ်ပါတယ်ရှင်